မင်္ဂလာပါတက္ကသိုလ်မြန်မာစာဌာနသမိုင်းမှာရှေးဦးလန်းထွင်တဲ့ပုဂ္ဂိုလ်တချို့ရှိပါတယ်မြန်မာစာဌာနရဲ့လို့စပြီးတည်ထောင်သူအနေနဲ့ဆိုဆရာကြီးဥဖေမောင်တင်မြန်မာစာဂုဏ်နုဒန်းပထမဆုံးကျောင်းသားဆိုအများသိကြတဲ့ဆရာသိပ်ပင်မောင်ဝစသည်စသည်ဖြင့်ပေါ့20ရာစုအကုန်2000ပြည့်နှစ်မှာတော့ပထမဆုံးမြန်မာစာပါရဂူပွဲရကျောင်းသားရေလို့ပေါ်လာပါတယ်အခုအခါရန်ကုန်တက္ကသိုလ်မြန်မာစာဌာနကိုကြီးမှုဦးဆောင်နေတဲ့ဒေါက်တာအောင်မြင့်ဦးပါ2006ခုနှစ်ကဒေါက်တာအောင်မြင့်ဦးထုတ်ခဲ့တဲ့ပညာခီးတဲ့စာအုပ်ဟာအခုကာလတက္ကသိုလ်ပညာရေးနဲ့မကင်းသူတိုင်းဖတ်ဖို့ကောင်းလာတဲ့စာအုပ်ထူးတစ်အုပ်ပါပညာခီးတဲ့စာအုပ်ကကိုရီးမတ်တန်စာအုပ်လို့ထင်စရာရှိပေမဲ့ကိုရီးမတ်တန်ကတကယ့်ကိုခပ်ပါဝါလေးပဲပါပါတယ်တကယ့်မတ်တန်တင်သွားတာကပါရဂူပွဲရဖို့အတွက်အားထုတ်ခဲ့ရပုံအစဉ်စင်ပါ1995ပါရဂူပွဲပြီးဖို့အစီအစဉ်ရေးဆွဲတဲ့အချိန်ကစလို့ကျမ်းပြုစုအပြီးပါရဂူပွဲရတဲ့ကာလအထိကိုအသေးစိတ်ဖော်ပြထားပါတယ်အသေးစိတ်တယ်လို့ဆိုရတာကရှောင်းလွားခေါ်တာဝင်ခွင့်စာမွေးဖြီတာကအစမူရင်းစာရွက်စာတဲ့အတိအကျတွေနဲ့အခိုင်အမာပြထားပါတယ်ပါရဂူပွဲရပြီး6နှစ်အကြာမှလည်းရေးစာရေးသူကိုယ်တိုင်ကလည်းစိုက်ပစ်စာတန်းမှတ်စုမှတ်တမ်းအသိစေကောင်းတော့အားလုံးပြည့်စုံနေတာပေါ့ဆရာဆရာမကြီးတွေရဲ့လမ်းညွှန်မှုနဲ့စနစ်တကျလုပ်တတ်တဲ့အလေးအကျင့်အခိုင်အမာရခဲ့ပြီးဖြစ်တဲ့အကြောင်းပညာခီးတဲ့စာအုပ်နဲ့တက်တည်ထူနေသလိုပါပဲဒေါက်တာအောင်မြင့်ဦးရဲ့ပါရဂူပွဲပညာခီးဟာတန်းခင်းထားသလိုချောပြေဤညံ့ပွေးချိန်နေတဲ့လမ်းမဟုတ်ပါဘူးဝင်ခွင့်စာမွေးဖြီတော့ဖြီတဲ့သူကသူ့ထက်ရာထူးကြီးတဲ့မြန်မာဆရာကြီးတွေအပါအဝင်21ယောက်ပါဖြေရတာကမြန်မာစာဘာသာရက်တက်တက်မဟုတ်ပါဘူးအင်္ဂလိပ်စာကပါပါသေးတယ်ဖြေဆိုသူ20ကျော်တည်းကမှတခြားဖြေဆိုသူတွေထက်ထင်ပေါ်လို့စင်တော်ကောက်ခံခဲ့ရတာပါရွယ်ရွယ်ကူကူဝင်ခွင့်ရခဲ့တာမဟုတ်ပါဘူးစင်ပေါ်ရောက်ပြန်တော့ငါစင်ပေါ်ရောက်ပြီဆိုပြီးအေးအေးဆေးဆေးနေနိုင်တဲ့ဘဝမဟုတ်ပါဘူးပညာရှင်ဆရာကြီးတွေပို့ချတဲ့သင်တန်းအမျိုးမျိုးတက်ရပါတယ်မြန်မာစာတက်တက်သင်ရတာမဟုတ်ပါဘူးပြူစာမောစာတွေလည်းပါပါတယ်ဂျာမနီကိုပညာထက်ဖြစ်စည်းဖို့အစီအစဉ်ပေါ်လာတဲ့အခါဂျာမန်ဘာသာစကားသင်လိုက်ရပါတယ်နောက်ပြီးအတန်းထဲမှာစာသင်စာမဝေးဖြေရုံနဲ့ပြီးတဲ့အတန်းမဟုတ်ပြန်ဘူးကွင်းစင်သူတေသနာကလုပ်ရသေးတယ်တခြားပညာရှင်အများရှိမှဖတ်ရမယ့်စာတန်းအတွေ့ပြင်ဆင်တော့မြို့ဝေးပြဝေးဒေသမှာရှိတဲ့မွန်ကျောက်စာမူရင်းကိုတကူးတကသွားကြည့်ရဖတ်ရပုံနှိပ်မှုနဲ့တိုက်ဆိုင်ရစသဖြင့်ပေါ်လေလုပ်လိုက်ရတဲ့အလုပ်တွေကအများကြီးတော်ပါသေးရဲ့အဲ့ဒီအချိန်မှာပါရဂူတန်းကျောင်းသားတယောက်ကိုဖေးမကူညီတွဲခေါ်ပေးနိုင်တဲ့ဆရာဆရာမတွေကပညာအားအပြည့်အဝနဲ့မို့ဦးမြိုင်တန်းတို့ဦးရွှေတင်တို့လိုသူ့ဘာသာရဲ့သူ့ပညာနဲ့မှထိတ်တန်းရောက်နေတဲ့ဆရာကြီးတွေကအသက်ထင်ရှားရှိတော့မြမသားဆရာမဟုတ်ပေမဲ့သူတေသနာမှမြမပြည့်ရဲ့ထိတ်တန်းတမိုင်းပညာရှင်ပမောက္ခဒေါက်တာတန်းထွန်းကလည်းပညာထုံကူးပေးဖို့အဆင်သင့်ဖြစ်နေတော့ဒီတော့ဒေါက်တာအောင်မြင့်ဦးကိုပါရဂူပွဲဆိုတာနဲ့ထိုက်ထိုက်တန်တန်ဖြစ်လာအောင်ဝိုင်းခွေဝန်းခဲ့တဲ့ပညာရှင်တွေကအားကိုးလောက်စရာကြီးပါဒီအထက်သင်တန်းသားကိုယ်တိုင်ကပညာကိုလိုလိုချင်းချင်းမဲ့မဲ့မောမောအားထုတ်တော့မြမစာပါရဂူပွဲအစီအစဉ်ဟာအစကောင်းခဲ့တယ်လို့ဆိုရမှာပါအစကောင်းခဲ့လို့လေရန်ကုန်တက္ကသိုလ်မြမစာဌာနဟာဒီနေ့ဝေးဝေးဆာဆာစီစီပင်ပင်ဖြစ်နေတာပေါ့ဒေါက်တာအောင်မြင့်ဦးရဲ့ဦးဆောင်မှုနဲ့မြမစာဌာနမှာသင်တန်းအသစ်တွေပို့ချနေပါတယ်ရှေးကဆိုနိုင်ငံခြားကျောင်းသားတွေကိုနိုင်ငံခြားဘာသာတက္ကသိုလ်မှာပဲမြမစာသင်ပေးတာပါအခုတော့ရန်ကုန်တက္ကသိုလ်မှာတရုတ်ဂျပန်ကိုရီးယားလာအိုစတဲ့အရှေ့တိုင်းကျောင်းသားတွေရောအမေရိကကနေဒါဥရောပစတဲ့အနောက်တိုင်းကျောင်းသားတွေရောတစုတဝေးသင်ယူလို့မြမစာဌာနကဆရာဆရာမတွေလည်းတရုတ်ကိုရီးယားဂျပန်နိုင်ငံတွေမှာသွားပို့ချလို့နောက်ပြီးရှေးကဆိုပြင်ပစာပေအတိုင်းဝိုင်းနဲ့ဆက်သွယ်ရေးကခက်ကြဲကြဲရဲ့အခုတော့စာပေဖန်တီးမှုနဲ့တိပြတ်မှုဒီပလိုမာသင်တန်းရဲ့လို့ဖွင့်ထားနိုင်ပြီတက္ကသိုလ်ပြင်ပကဝါသနာရှင်တွေပညာတိုးပွားကျင်သူတွေအတွေ့အားထားစရာပါအများပြည်သူကိုမြမစာဌာနကဝန်ဆောင်မှုပေးရရောက်လို့အထူးတန်ဖိုးထားအပ်တဲ့အစီအစဉ်ပါ။ဒါပြင်ခေတ်မီတင်ကြားရေးဖြစ်လာအောင်ဘာသာစကားလက်တွေ့ခံမှတစ်ခုတည်ထောင်ပြီးပြီလို့ကြားရသိရပါတယ်။ကိုရင်ထူးချွန်သလိုထူးချွန်တဲ့ပညာရှင်တွေမွေးထုတ်နိုင်အောင်ဝါယမစိုက်နေတာကိုကြည့်ပြီးမြမစာတင်ကြားမှုခေတ်မီတိုးတက်ရေးအတွက်အားတက်မိပါတယ်။ဒါပေမဲ့ဒီနေ့ပါရဂူပွဲတွေပေးနေပုံကဘယ်အခြေအနေရှိပါသလဲဆိုတာကိုမေးမိမြန်းမိစူးစမ်းမိတဲ့အခါမှာတော့ တက်နေတဲ့အားကရော့ရော့သွားမိပါတယ်။တက္ကသိုလ်ပါရဂူဘွဲပေးပုံဟာအစကောင်းခဲ့ပြီးမယ်အလဲမကောင်းခဲ့ပါဘူး။အလဲမှာလမ်းချော်ခဲ့တယ်လို့ဆိုသင့်မယ်ထင်ပါရဲ့။လမ်းချော်တာဟာလေဆရာဆရာမတွေအပြစ်မဟုတ်၊သင်တန်းသူသင်တန်းသားတွေအပြစ်မဟုတ်။အုပ်ချုပ်သူဦးဆောင်ပုဂ္ဂိုလ်ရဲ့တလွဲတချော်စိတ်ကူတလွဲတချော်စီမံချက်တွေကြောင့်လို့ဆိုရင်မှားမယ်မထင်ပါဘူး။တလွဲတချော်စိတ်ကူဆိုတာကအရေးသွေးအရေးချင်းအရေးမကြီးအရေးအတွက်သာပဒါနာဆိုတဲ့စိတ်ကူပါ။ဒေါက်တာအောင်မြင်ဦးတို့ဝင်ခွင့်ဆောင်ပွဲဖြေတုန်းက20ကျော်ဖြေမှတယောက်သာအောင်နေမယ်။ဝင်ကြီးတဦးလက်ထက်ကြတော့တယောက်လောက်ကြနေရင်ကိုလက်မခံတော့ပါဘူး။ဘယ်နှစ်ယောက်ဖြေဖြေဘယ်နှစ်မှတ်ရရဝင်ခွင့်ပေးကိုပေးရတော့တယ်လို့ဆိုပါတယ်။ပညာရေးကိုရည်ရွယ်ချက်ရှိရှိဖြည့်ဆည်းတာလားတွေးဝေးမိမှမစင်းစားမတွေးခေါ်တတ်လို့ဒီလိုအမိန့်မျိုးပေးသလားဆိုတာကိုကာယကံရှင်မှသိမှာပါ။တခိတခါကတဦးတယောက်ရဲ့အမှားအယွင်းကိုခစ်ပြောင်းပြီလို့ဆိုရက်အခုအခါမှာတက္ကသိုလ်ပညာရှင်အများကအမွေးခံနေဖို့လိုပါသေးသလားအနာဂတ်မြန်မာနိုင်ငံရဲ့ပညာရေးအလားအလာကိုငဲ့ပြီးအမွေးစိုးကိုမစွန့်သင့်ပေဘူးလားအချိန်အလွန်အလွန်မနှောင်းခင်သက်ဆိုင်ရာတာဝန်ရှိသူတွေအရေးတယူစဉ်းစားဖို့ကောင်းလာကြောင်းပါစားပြီးမြင့်ပြီးလူမျိုးတင်ပါစေ